ဘုရားသခင်အတွက်စံသက်ခံခြင်းယခုပြောပြမယ့်အကြောင်းအရာများသည်ကျမ်းစာတော်မြတ်ထဲကပင်ဖြစ်ပါတယ်ဤအကြောင်းအရာများသည်ဒုက္ခဆင်းရဲရောက်ချိန်နဲ့ဘုရားသခင်ထာမကိုညီမှုရရှိခဲ့ကြသောပုဂ္ဂိုလ်ထိုများအကြောင်းဖြစ်ပါတယ်အချက်ပေသံကြားတဲ့အခါနောက်ရုပ်ပုံကိုကြည့်ဖို့မမဲပါနဲ့ရုပ်ပုံ1နေမန်ကအေလိရှေအိမ်တို့သွားခြင်းအေလိရှေဒီဣသရေလပြည်၌ဆရာကြီးနှင့်ဘုရားသခင်ပရောဖက်တစ်ပါးဖြစ်ခဲ့တယ်။တနေ့တွင်နေမန်လို့ခေါ်တဲ့လူတစ်ယောက်သည်အေလိရှေအိမ်တို့ရောက်လာခဲ့တယ်။သူသည်ရှုရိတက်မတော်ဗိုလ်ချုပ်သူဖြစ်တယ်။ရှုရိပြည်သည်ဣသရေလတို့ရဲ့ရန်သူဖြစ်တယ်။နေမန်သည်သတ္တိရှိခွန်အားကြီးတဲ့စစ်သူရဲဖြစ်တယ်။ဒါပေမဲ့သူ့မှာနူနာဆွဲခဲ့တယ်။အေလိရှေကသူ့ရဲ့နူနာကိုပျောက်ကင်းစေနိုင်တယ်ဆိုတဲ့တဲ့ရင်ကိုကြားသဖြင့်ဣသရေလနိုင်ငံတို့ရောက်ရှိလာခဲ့ခြင်းဖြစ်တယ်။အေလိရှေကသူ့ကိုအပြင်သို့ထွက်ပြီးကျူးဆူခြင်းမပြုခဲ့ပေ။အေလိရှေကသူ့ရဲ့တပည့်တယောက်ကိုဆယ်လွတ်ပြီးနေမန်အားမာခဲ့တယ်။သူဒီသွား၍ဂျော်ဒန်မြစ်ထဲ၌ခုနှစ်ကြိမ်တိုင်အောင်ရေချိုးပါကအသားအေးပြောင်း၍တန့်ရှင်းသွားမည်လို့ပြောခဲ့တယ်။နေမန်ကအေလိရှေဒီထွက်လာ၍သူ့ကိုကျူးဆူပြီးအနာမရရဣသရေလဖျားသခင်၏နာမတော်ကိုခေါ်ပြီးမိမိရဲ့နူနာကိုပျောက်ကင်းစေလိမ့်မယ်ထင်ခဲ့တယ်။သူ့အထင်နဲ့အေလိရှေလောက်ရက်တွေလွင်းနေတဲ့ဖြင့်ဒေါသထွက်ပြီးအိမ်ပြန်ခဲ့တယ်။